မရိကန်သမားအိမ်ပြည်တော်ရှေ့ကဆန္ဒပြတဲ့သူတွေကိုပြီးခဲ့တဲ့တနင်္လာနေ့တုန်းကလူစုခွဲရှင်းလင်းဖယ်ရှားဖို့အတွက်သူအမိန်ပေးခဲ့တာမဟုတ်ဘူးလို့အမေရိကန်ရှင်းနေချုပ်ဝီလျံဘားကပြောလိုက်ပါတယ်။အိမ်ပြည်တော်ရှေ့လာဖေးရဲ့ရင်မြင်ကဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ကိစ္စကိုသူ့အနေနဲ့ထောက်ခံပေမဲ့ဒီမိန့်ကိုသူပေးခဲ့တာမဟုတ်ကြောင်း AP သတင်းဌာနနဲ့တောက်ကြနေကတွေးဆုံမေးမြန်းခန်းမှာအမေရိကန်ရှင်းနေချုပ်ကပြောလိုက်ပါတယ်။အဲ့ဒီပန်းချံမှာလာရောက်ဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ရှင်းနေချုပ်ကအမိန်ပေးခဲ့တာဖြစ်တယ်လို့သမားအင်ဂျီရောနဲ့တခြားလူတွေကထပ်တလဲလဲပြောဆိုခဲ့ပြီးတဲ့နောက်အမေရိကန်ရှင်းနေချုပ်ကအသေးစိတ်ရှင်းပြခဲ့တာဖြစ်ပါတယ်။လူမျိုးရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုလူစုခွဲပြီးတိတ်မကြားခင်မှာပဲသမားဒေါ်နယ်ထရမ့်ရှင်းနေချုပ်အစိုးရအဖွဲ့ဝင်တွေနဲ့အကြံပေးတချို့ဟာရင်းမြင်ကိုဖျက်လျှောက်ပြီးတော့ဆန္ဒပြပွဲတွေအတွင်းမှာထိခိုက်သွားတဲ့အဲ့နာကခရီးရန်ဖျားเจ้าကိုသွားပြီးတော့အဲ့ရှိမှာဓာတ်ပုံရိုက်ခဲ့ကြပါတယ်။ဒီလို့ရဲ့ပေါ်မှာသူ့ရဲ့ Republican Party တဲကလူတချို့နဲ့ Trump အစိုးရလက်ထက်ပထမဆုံးကာကွယ်ရေးဝန်ကြီးဖြစ်တဲ့Jim Mattis အပါအဝင် American စစ်တပ်ထိပ်ပိုင်းခေါင်းဆောင်ဟောင်းတို့ကလည်းအကြီးအကျယ်ဝေဖန်ပြစ်တင်ခဲ့ကြပါတယ်ခင်ဗျာ။